ဒီနေ့ကြရောက်တဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ချုပ်ဆိုတဲ့6နှစ်ပြည့်နှစ်ပတ်လည်နေ့မှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလက်ရှိအစိုးရနဲ့စွန့်လွှဲအဖော်ဒိုင်းသာလက်နက်ကိုင်အဖွဲ့တွေအနေနဲ့လက်တွေ့ကြကြသုံးသပ်ဖို့နဲ့အင်းကြီးလုပ်ငန်းစဉ်ကိုမြင့်တင်ဖို့တိုက်တွန်းထားပါတယ်။ဒီပေါ်မှာဒိုင်းသာလက်နက်ကိုင်အဖွဲ့တွေဘက်ကဘယ်လိုသဘောထားပါသလဲ။ဒိုင်းသာလက်နက်ကိုင်အဖွဲ့တွေရဲ့သဘောထားအမြင်ရန်ကုန်ကလာတဲ့သတင်းကိုကိုကျော်တော်သိန်းပြောပြပေးမှာဖြစ်ပါတယ်ဗျာ။
NCA စာချုပ်ထုတ်ဆိုတဲ့6နှစ်ပြည့်နှစ်ပတ်လည်အခမ်းအနားအတွက်စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပေးပို့တဲ့သွန်းလောင်းမှာဒါမနစ်မှာကြားရမယ်စင်ရတုပြည်တော်စုနေနဲ့စင်ရတုလွတ်လပ်ရေးနေမတန်းကြီးမှာပြည်တော်စုစိတ်သက်ခိုင်မာစေရေးလုပ်ငန်းစဉ်နဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုဘိုးဘီတိုးမြင့်ဆောင်ရွက်တော့မှာဖြစ်ကြောင်းထည့်သွင်းကြေညာထားတာပါအဲလိုဆောင်ရွက်ဖို့အတွက်တချို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့လက်ရှိအစိုးရနဲ့ဆွေးနွေးဖို့မလိုဘူးဆိုတဲ့အချက်ကိုလက်တွေ့ကြကြသုံးသပ်ဖို့အခုလိုထည့်သွင်းပြောဆိုထားပါတယ
်ဒီနေရာမှာအချို့သောတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းများအနေနဲ့လက်ရှိအစိုးရဟာရွေးကောက်ပါအစိုးရမဟုတ်လို့တွေ့ကြုံဆွေးနွေးစရာမလိုဘူးဆိုတဲ့အယူဆတွေငြင်းငြင်းရေကိုအပြေးဝအကောင့်ထဲဖော်ပေးနိုင်မှာမဟုတ်ဘူးဆိုတဲ့အယူဆတွေနဲ့ပတ်သက်ပြီးစစ်ကွင်းရင်မဆန်ပဲလက်တွေ့ကြကြသုံးသပ်ဖို့လိုပါတယ်1988ခုနှစ်နောက်ပိုင်းမှာတပ်မတော်အစိုးရလက်ထက်မှာငြင်းငြင်းရေးတည်ဆောက်မှုလုပ်ငန်းစဉ်တွေဘလောက်အောင်မြင်ခဲ့တယ်ဘလောက်ပြစ်ခတ်တိုက်မှုရုံနေခဲ့တယ်တိုင်းရင်းသားနိုင်ငံတွေမှာဖွံ့ဖြိုးလုပ်ငန်းတွေဘလောက်တည်ဆောက်နိုင်ခဲ့တယ်အဲ့ဒီအဖွဲ့တဲကအများစုကပဲ NCA လက်မှတ်ရည်ထုတ်နိုင်ခဲ့ကြတယ်ဆိုတာလက်တွေ့ပဲဖြစ်ပါတယ
်လက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာသူ့အဆိုအဖြစ် NLD အစွန်းရောက်တွေ CRPH NUG နဲ့ PDS အညီခံအဖွဲ့တွေရဲ့အကြံဖက်လိုရတွေကြောင့်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအတိုင်းအတာတစ်ခုအထိအဟံအတာဖြစ်နေတယ်လို့လည်းဆိုပါတယ်ငြိမ်းချမ်းရေးတစ်ဆင့်တက်နိုင်အောင် NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေရောမထိုးရသေးတဲ့အဖွဲ့တွေပါဆောင်ရွက်ကြပါလို့လေအခုလိုတိုက်တွန်းပါတယ
်အစိုးရဆိုတာတဲ့ကျွန်တော်တို့အားလုံးကျွန်တော်တို့ပြည်တော်စုမြန်မာနိုင်ငံအပေါ်မှာတည်ဆာရှိဖို့နိုင်ငံတော်ညီညွတ်ရေးအတွက်ရိုးသားစစ်မှန်တဲ့စည်ရင်းစည်ဆံတဲ့ဆောင်ရွက်ဖို့ကအဓိကဖြစ်ပါတယ်ဒါကြောင့် NCA လက်မှတ်ရေးထိုးပြီးတိုင်းဒေသတွေကအဖွဲ့အစည်းများအနေနဲ့ NCA စာချုပ်ကိုပုံမူခိုင်မာအောင် NCA လက်မှတ်ရေးထိုးမထားရသေးတဲ့တိုင်းဒေသတွေကအဖွဲ့အစည်းများအနေနဲ့လည်းလက်ရှိအခြေအနေတဲ့ပုံမူတဲ့ပြစ်ခတ်တိုက်ခိုက်မှုရစဲရေးနဲ့ညီတဲ့အဆင့်တစ်ဆင့်ကိုတက်လှနိုင်အောင်၎င်းမှ NCA စာချုပ်ထဲမှာပါဝင်လက်မှတ်ရထုတ်နိုင်အောင်စေတုပြောင်စုနဲ့တန်ဋိဌာန်ဖြင့်တိုက်တွန်းလိုပါတယ
်ဒီတိုက်တွန်းချက်ပေါ်မှာတော့ NCA လက်မှတ်ရထုတ်ထားတဲ့ဒိုင်းသာနဲ့ကန်ဆယ်ဘွန်းနဲ့ဖွဲ့စည်းထားတဲ့ PBSD ကိုညီညာရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ရဲ့ဗျိုးစုဝင်ရှိသူခွန်မြင့်ထွန်းက NCA ကမ္ဘာကြီးနဲ့ပတ်သက်ပြီးအခုလိုတုံ့ပြန်ပါတယ
် NCA ရဲ့ဒီနိုင်ငံရေးအမြင့်သာရကတော့လို့ကျွန်တော်နိုင်ငံရေးပြဿနာတွေနိုင်ငံရေးနည်းဖြစ်ရှင်းရမယ်နိုင်ငံရေးကြီးကြီးမှုအဖြစ်ကိုဖြူတောင်းတဲ့နေနဲ့ကျွန်တော်အင်အားပေါင်းပြီးတော့ဖြစ်ရှင်းမှုဆိုတာ NCA အမြင့်ပါဖြစ်ပါတယ်။အရောက်မှုလို့ကျွန်တော်တို့တဦးနဲ့တဦးကြားမှာအစီအစဉ်တစ်ခုနဲ့တစ်ခုကြားမှာနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းဖြစ်ရှင်းတာမျိုးလုပ်တယ်နဲ့အင်အားသုံးခုရှိနေပြီမှာတော့ကျွန်တော်တို့ NCA ခိုင်မာအောင်လုပ်ရည်ဆိုတာဒါမဖြစ်ပါဘူး။နောက်တစ်ခါကျွန်တော်တို့ဒီနိုင်ငံရေးဆွေးနွေးပွဲတွေအနေနဲ့အဖြေရှာရမယ်ကောင်းချက်ကတော့ NCA မှာကျွန်တော်အခိုင်အမာပြဋ္ဌာန်းတာတော့ဒီလူလူရဲ့အတော့အုံကြီးတယ်လို့အကမ္မောဘက်ကရောကျွန်တော်ဘက်ကရောအာဟုကကိုတတ်ဆောက်ပါမယ်လို့ဒီ development ကဖြစ်တာအဲ့ဒီချက်တွေခိုင်မာမှလည်း NCA ခိုင်မာမှာဖြစ်ပါတယ
် NCA စာချုပ်ပါအချက်အရနိုင်ငံရေးဆွေးနွေးဖို့ဆိုရင်လူလူရွေးကောက်တဲ့အစိုးရနဲ့ဆွတ်တော်ပါဝင်ဖို့လိုအပ်ကြောင်းပြောဆိုပြီးလက်ရှိမြန်မာနိုင်ငံရဲ့အထွေထွေအကျတဲကိုဖြည့်ဆည်းရေးအတွက်ဆိုရင်တော့ PBSD အနေနဲ့တဆိုင်သူတွေအားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲလုပ်ဖို့လူကြောင်းလည်းပြောပါတယ် PBSD ကရည်မှန်းချက်5ချက်ပါတဲ့ကြီးညာချက်ကိုလည်းဒီကနေ့ပဲထုတ်ပြန်ထားပါတယ် NCA စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့ကရင်မျိုးသားအစီအစဉ် KNU ကတော့စစ်တပ်ကအာဏာသိမ်းတဲ့နောက်ကြောင်းနိုင်ငံရေးလုပ်ငန်းစဉ်ရှေ့ဆက်သွားလို့မရတော့ဘူးလို့အထွေထွေဒီရင်မူဖဒိုစောတာတူမူကပြောပါတယ
်အခု2018အာဏာသိမ်းတဲ့နောက်ပိုင်းမှာကျတော့ဖြစ်သွားတဲ့ဟာတွေကဟိုအကုန်လုံးကအထုတ်ကနာဖြစ်သွားပြီးတော့နိုင်ငံတော်မှကျွန်တော်တို့ Facebook ဖြစ်ဖို့အနေထားကိုရောက်နေတာ။ဒီကြီးစစ်လိုက်ရင်တော့အဓိကတော့တတ်မတော်ရင်နိုင်ငံကြီးမှာပေါ့ဆွတ်သွင်းမှုတွေကအဓိကပဲဖြစ်ပါတယ်။ဒီမှာကျမလည်းပေါ်ပြထားရတယ်เนาะ။ကျွန်တော်ဒီဆက်လာတင်လိုက်တဲ့စိတ်ချတာတော့ဘယ်လိုမှရှေ့ဆက်သွားလို့မရတော့ဘူးဆိုတော့ရှင်းရှင်းပေါ်ပြထားရှိပါတော့
။ရန်ယူထုတ်ပြန်တဲ့ဒီညာကျမလည်းတတ်မတော်အနေနဲ့ Federal Democracy နိုင်ငံထူထောင်မှုဂရိကဝတ်ပြုပြီးနိုင်ငံရေးတဲ့ပါဝင်နေတာကနေနှုတ်ထွက်ဖို့တောင်းဆိုထားပါတယ်လက်ရှိမှာတော့ KNU တပ်မဟာတချို့နဲ့စစ်တပ်ကြောင်းတိုက်ပွဲတွေလည်းဖြစ်နေပါတယ် NCA စာချုပ်ကိုလက်မှတ်မထိုးရသေးတဲ့တချင်လွတ်မြောက်ရေးအဖွဲ့ KYU ကတော့သူတို့သဘောထားကိုအခုလိုပြောပါတယ်
ကျွန်တော်တို့ KYU ကသဘောထားထုတ်ပြန်တဲ့
အဲနေရာမှာကျွန်တော်မြန်မာနိုင်ငံရဲ့ပြည်ပခတဲ့မြန်မာနိုင်ငံရဲ့အဲဒီငင်းချမ်းရဲ့ကိုအဖြေချတဲ့နေရာမှာမြန်မာနိုင်ငံနဲ့ဆက်ဆံရတဲ့အဖွဲ့အစည်းတွေအားလုံးနဲ့စုပေါင်းပြီးမှတရားမျှတတဲ့နည်းလမ်းနဲ့အဖြေချမှသာလို့ကျွန်တော်မြန်မာနိုင်ငံရဲ့ပြဿနာဖြေရှင်းလို့ရမယ်ဆိုတာကိုကျွန်တော်ထုတ်ပြန်ပြတာဖြစ်ပါတယ်အဲဒါကနည်းလမ်းတိုင်းဆိုကျွန်တော်ကကိုကရက်ကြီးနဲ့ဆက်ဖြစ်ပါတယ်ခင်ဗျာ
NCA ချုပ်ဆိုတဲ့6နှစ်ပြည့်နှစ်ပတ်လည်နေ့အခမ်းအနားကိုဒီနေ့နေပြည်တော်မှာအကျဉ်းချုပ်ကျင်းပခဲ့ရမှာ NCA လက်မှတ်ရေးထိုးထားတဲ့ဒီမိုကရေစီအကျိုးပြုကင်းရင်တက်မတော် DJDA ကင်းရင်ငင်းချင်းကောင်စီ KNU KNLA PC မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရေစီတပ်ဦး ABSDS ရခိုင်ပြည်လူမျိုးရေးပါတီ ALB ရှမ်းပြည်ပြည်နယ်တော်ရေးကောင်စီ RCSS တို့တက်ရောက်ပြီးမွန်ပြည်သက်ပါတီ NMSD အုပ်အမျိုးသားလူမျိုးရေးအဖွဲ့ချုပ် PNLO နဲ့လာဟုဒီမိုကရေစီအစည်းအရုံး LDP တို့ကတော့အွန်လိုင်းကနေတက်ပါတယ်။ကရင်မျိုးသားအစည်းအရုံး KNU နဲ့ချင်းမျိုးသားတပ်ဦး CNF တို့မတက်ခဲ့ကြပါဘူးခင်ဗျာ။